28ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကတဆင်ညီညွတ်ပြည်ငြိမ်းချမ်းတဲ့နိုင်ငံတကာနိုင်ငံထူထောင်ဖို့ကက်သလစ်ယဟန်အမကာဒီနယ်ချားလ်စ်ဘိုကအပီစကားနဲ့သဘောထားယက်တီချက်တရားထုတ်ပြန်ကြေညာလိုက်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရတပ်မတော်နဲ့တိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေအကြားသရုတ်တအကြိမ်မြောက်ညီငြိမ်းရေးညီလာခံကိုအောက်တိုဘာ19ရက်နေ့ကနေ21ရက်နေ့အထိသုံးရက်ကြာမကျင်းပခဲ့မှာကာဒီနယ်ချားလ်စ်ဘိုကအခုလိုဆုတောင်းအပီစကားနဲ့သဘောထားကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ငြိမ်းရဖို့အတွက်နှစ်ဖက်ဆွေးနွေးပွဲကလွယ်ပြီးတခြားရွေးစရာလမ်းမရှိဘူးလို့လည်းဖုံးတော်ကြီးဘိုရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံအတွက်အခုချိန်မှာ Federal State ထူထောင်မှုအခြေအနေရှိနေကြောင်းနဲ့ဆက်ဆက်ဆွေးနွေးရေးဖြစ်ပေါ်လာအောင်ဆောင်ကျဉ်းပေးသူအားလုံးကိုကျေးဇူးတင်ရှိကြောင်းလည်းဖုံးတော်ကြီးဘိုကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့ပုံရဟမင်းကြီးတို့ဖြစ်တာရက်ခံထားတဲ့ COVID ကာလမှာလက်နက်ကန်အဖွဲ့တွေကြားပြစ်ခတ်ရဲစဲထားဖို့အရေးကိုလည်းကာဒီနယ်ဘိုကထပ်ပြီးသတိပေးတိုက်တွန်းလိုက်ပါတယ်။နိုင်ငံတကူအတွက်စစ်တပ်တက်ကလုံလောက်နေပြီဖြစ်သလိုအဲ့ဒီစစ်တပ်ကလည်းတရားမျှတမှုနဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်ပေးရမှာဖြစ်ကြောင်းနဲ့ခွဲခြားမှုကင်းပြီးတိုင်းသားလူမျိုးပေါင်းစုံပါဝင်တဲ့တပ်မတော်ဖြစ်ရမယ်လို့လည်းပြောပါတယ်။ငြိမ်းချမ်းရေးဟာအားလုံးရဲ့ဘုံရည်မှန်းချက်ဖြစ်တာကြောင့်အခုငြိမ်းချမ်းရေးညီလာခံအောင်မြင်စေကြောင်းကာဒီနယ်ချားလ်စ်ဘိုကဆုတောင်းထားပါတယ်ခင်ဗျ။